ဒီနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့နဲ့အတူမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်ဘလောက်ထိတိုးတက်ပြောင်းလဲလာတာရှိသလဲဆိုတာကိုအရင်ဆုံးကြည့်အောင်ပါရှင်မြန်မာနိုင်ငံကအစိုးရဌာနတွေအပါအဝင်အစ်စ်မြရာထူးတာဝန်တွေမှာအမျိုးသမီးတွေထမ်းဆောင်ခွင့်အားနည်းနေတယ်လို့လွတ်တော်ကိုယ်စားလှယ်တချို့ကသတိပေးလိုက်ပါတယ်။ဒါကြောင့်အမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုမြှင့်တင်သွားဖို့လိုအပ်မယ်လို့လည်းတိုက်တွန်းပြောဆိုနေကြပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ပါတယ်။ဥချွေရေးပိုင်းလုပ်ငန်းအပါအဝင်အစိုးရရဲ့လုပ်ငန်းတွေမှာတိုင်းပြည်လူကြီး60ရာခိုင်နှုန်းရှိတဲ့အမျိုးသမီးတွေကြည်ကြပြင်းမပါဝင်နိုင်မဲ့ဖြစ်နေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကအသိပေးလိုက်တာဖြစ်ပါတယ်။ဒီအတွက်လည်းမူဝါဒတွေတတိကျချမှတ်ဆောင်ရွက်ဖို့လိုနေပြီလို့ရသေးတော်မဲဆန္ဒနဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါရယ်လွတ်တော်နေရာပေါင်းကိုယ်စားလှယ်6000ကျော်မှာအမျိုးသမီးကိုယ်စားလှယ်အရေးတွက်ဟာဒေါအောင်ဆန်းစုကြည်ပါဝင်29ဦးသာရှိတယ်လို့ဒေါက်ခင်စောဝေကပြောပါရယ်ဥပဒေပြုရေးပိုင်းကလွတ်တော်မှာအမျိုးသမီးအရေးနည်းနေတာသာမကအုပ်ချုပ်ရေးပိုင်းကအစိုးရအဖွဲ့ထိပ်ပန်းရာထူးတွေမှာလည်းအမျိုးသမီးအရေးအတွက်အတော်နည်းနေတယ်လို့ဒေါက်ခင်စောဝေကပြောပါရယ်
ဒီအမျိုးသမီးတွေ300ခိုင်နှုန်းများအဓိကတော့အန်ဒီကတော့ကွာပြောချင်တာကတော့အုပ်ချုပ်ရေးပိုင်းမှာဝင်ကြီးတဲ့အနေနဲ့အမျိုးသမီးတွေတအားနေနေတာသူဒီလွတ်တော့လွတ်တော့ပေါ်လာမှပဲအခု2ဦး3ဦးလောက်ကိုသူတို့ဖဲ့ပေးတာပဲရှိရတယ်အဲ့ဒီအတွက်ကြောင့်အန်ဒီကအဲ့ဒီအဖို့ကိုအဓိကတင်တာဆုံးရေးပိုင်းမှာကြတော့အစိုးရဘက်ကကိုဟိုအစိုးရသဘောတူတဲ့လူကိုဖဲ့အဲ့လို့ရတဲ့သဘောရှိရတယ်ဒါပေမဲ့သူတို့ဖဲ့တဲ့ဟာတွေကတအားနေနေပြီပေါ့နော
်ပြည်ရင်းကအချို့နေရာတွေမှာဆိုရင်လေအမျိုးသမီးတွေနေရာရရှိမှုဟာတစ်ဖက်ဆောင်းနှင်းဖြစ်အောင်အခွင့်အရေးမပေးတာမျိုးတွေကိုတွေ့ရတယ်လို့ဒေါက်ခင်စောဝေကအမျိုးသမီးကျောင်းဝင်ငယ်အမှတ်တွေမြင့်ထားတာနဲ့ဥပမာပေးပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူမျိုးစုလက်ထုံးစံအရအမျိုးသားဦးစားပေးစနစ်ကိုသာကျင့်သုံးလာတဲ့အတွက်အမျိုးသမီးတွေနေရာရမှုဟာအတော်နောက်ရောက်နေတယ်လို့လည်းမြေပုံမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။ဒီက
ောမြန်မာတည်ထုံးတာဥပဒေအရရောဒီအဲနောက်ပြီးတော့လူမျိုးစနစ်အရရောအမျိုးသမီးတွေကတော့ဟိုမျိုးသားတွေကနေရာဖယ်မပြေတူဖြစ်နေတာပေါ့အမှန်တော့ဟိုဥပဒေအရရေတော့မဟုတ်ပါဘူးတဘာဝတလေအရာကိုကျွန်မကြည့်အရာကိုဟိုအမျိုးသားတွေကဥဆောင်မှုအခန်းတွေကိုယူဆကြတယ်အချိန်အားဖြစ်နေတာလေအဲဒါရောအတကယ်တမ်းဟိုဒီလူနေဖြစ်တဲ့ဒီရှိနေအမျိုးသမီးတွေကရှေ့ကိုရောက်လာဖို့အခွင့်အရေးတွေနည်းနေကြတာပေါ့
မိန်းကလေးတွေကမိဖို့ကြောင့်တည်းမှာပဲအချိန်ကုန်တာတဲ့အနာဂတ်မှာခေါင်းဆောင်နေရာရဖို့ငငယ်ကလေးကအလေးချင်ကောင်းနေပြို့ထောင်သွားဖို့အရေးကြီးတဲ့အချိန်ရောက်နေပြီလို့လဲကချင်ညီငယ်ရေးကွန်ရက်ကမက်ခွန်ကြာကထောက်ပြပြောဆိုပါတယ်။အမျိုးသမီးတွေရဲ့အခန်းကဏ္ဍဟာတိုင်းပြည်အတွက်လည်းအရေးပါပြီးတော့ကြားမှခွဲခြားတာတွေမရှိသင့်တော့ဘူးလို့သူမကဆက်လက်ပြောပါတယ်
။မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျမကချင်လူမျိုးပါကချင်ကပဲအစပမာကပဲအစအကုန်လုံးကြည့်လိုက်လို့ရှိရင်အမျိုးသမီးများကိုဒီဆိုးဆိုးဆိုးဆုံးမာတာဟာဆိုလို့ရှိရင်အများနဲ့မီးဟိုကြောင်ပို့တယ်လို့ဖြစ်နေတယ်ရိုးရရတော့၎င်းရင်ကျင်းမှုရအရတော့၎င်းဘာပဲလုပ်လို့ဟိုမျိုးသားများနဲ့ရင်ပေါင်းတန်းလို့မရအောင်ကိုပဲကြောထားတယ်လို့ဖြစ်နေတယ်ပေါ့ကျမတို့ရဲ့ရိုးရရေးစကိတွေကလည်းပဲ
ရက်ဖက်လူဖွဲ့စည်းတွေမှာအမျိုးသမီးတွေအင်တိုက်အားတိုက်ဆောင်ရွက်တာကိုကြိုဆိုပြီးတော့လူဦးရေထက်ဝက်ကျော်ရှိတဲ့အမျိုးသမီးအခန်းကဏ္ဍကိုမျက်ကွယ်ပြုထားလို့မရဘူးလို့မြန်မာနိုင်ငံအမျိုးသမီးစီးပွားရေးလုပ်ငန်းရှင်များအသင်းကဒေါ်ဝါထွန်းကပြောပါတယ်။လက်ရှိပြည်ရင်းညီညွတ်ရေးကိုဖော်ဆောင်နေတဲ့နေရာမှာလည်းအမျိုးသားတွေကသာဥဆောင်နေတာကိုတွေ့ရပြီးတော့အမျိုးသမီးတယောက်မှမပါတာကိုတွေ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများတက်မကကမဖြစ်ဖြစ်အောင်ကပြောပါတယ်။နိုင်ငံတကာမှာအမျိုးသမီးအခွင့်အရေးကိုမြင့်တင်ဆောင်ရွက်ဖို့လုပ်နေတဲ့အချိန်မှာပဲပြည်ရင်းကအမျိုးသမီးတွေကိုလမ်းဖွင့်ပေးဖို့လိုအပ်တယ်လို့လည်းသူမကရှင်းပြသုံးသပ်ပါတယ်။ညီ
ကတော့မျိုးသမီးရညီငယ်ကိုပို့ပြီးလိုလာတယ်၊လူတိုက်တယ်ပို့လို့လိုလာတယ်၊မျိုးသမီးရညီငယ်သမားတွေဖြစ်တယ်၊မိခင်စိတ်တက်ရှိတဲ့အတွက်ကိုဟိုမျိုးသမီးတွေဥဆောင်နေနိုင်တဲ့မျိုးကပို့ပြီးတော့ငင်းချမ်းနိုင်တယ်၊ပို့ပြီးတော့ငင်းချမ်းနေ၊နောက်ပြီးတော့ပို့ပြီးတော့လည်းဟိုတွေးထွေးပဲ၊တွေးထွေးပြီးတော့ပေါ့နော်၊ရမလို့တဲ့အချိန်ပြီးမျိုးတကယ်ဟိုဟိုအဲထူးခြားတိုးတက်ပြီးတော့ဟိုရမလို့တဲ့ငင်းချမ်းတဲ့အချိန်ပြီးမျိုးဖြစ်လာပါ၊ကျွန်တော်လိုလားတဲ့အချိန်ပြီးမျိုးက
ဩဂရသူရဥရွှေမန်းကလည်းရှေ့လာမဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေနိုင်ငံရေးတက်ကြွပါဝင်လှူရှားလာမယ်ဆိုရင်လွတ်တော်ထဲမှာအမျိုးသမီးတို့အင်အားဟာပိုများလာမှာဖြစ်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေကိုနှီးမျိုးစုံခွဲခြားဆောင်ရွက်မှုပပျောက်ရေးနဲ့အမျိုးသမီးအမျိုးသားဒန်းတူမြင့်တင်ရေးတို့ကိုသဘောတူထားတဲ့နိုင်ငံတကာနိုင်ငံဖြစ်ပြီးတော့1999ဇန်နဝါရီလ22ရက်နေ့မှာလည်းမြန်မာအစိုးရကအမျိုးသမီးတို့ခွင့်ရေးနဲ့ပတ်သက်တဲ့စီတော်ကွန်ဗင်းရှင်းမှာလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်ခင်ဗျာ။